ပြင်သစ်ကပါရီနိုင်ငံတကာမြေထားဘူတာနာမှာမပေါက်သေးသေးတဲ့မပေါက်ကွဲသေးတဲ့ဒုတိယကမ္ဘာစစ်လက်ကျန်ဘုံတွေးရှိခဲ့လို့မြေထားခီးစင်တွေဖျက်သိမ်းရပါတယ်။ပြင်သစ်နိုင်ငံပါရီမျိုးတော်ကလူစီကားတဲ့ဂါဒူနော့နိုင်ငံတကာဘူတာယုံနာမှာဒုတိယကမ္ဘာစစ်လက်ကျန်မပေါက်ကွဲသေးတဲ့ဘုံတွေးခဲ့လို့ပြင်သစ်ကနေနိုင်ငံတကာသွားတဲ့မြေထားခီးစင်တွေဒီနေ့ဖျက်သိမ်းခဲ့ရပါတယ်။ဘူတာယုံကနေတမိုင်လောက်ဝေးတဲ့စန္ဒနီရက်ွက်မှာညဘက်မြေထားတန်လန်းတွေထိမ့်သိမ့်ပြုပြင်နေစဉ်တန်လန်းကြားမှာမပေါက်ကွဲသေးတဲ့အဲ့ဒီဘုံတွေးခဲ့တာလို့အစိုးရပိုင် SNCF မြေထားလုပ်ငန်းကပြောပါတယ်မြို့တွင်းနဲ့နိုင်ငံတကာမြေထားခီးစင်တွေတွင်သာမကနိုင်ငံတကာ Eurostar မြေထားခီးစင်ဝင်ထွက်သွားလာမှုအများဆုံးဘူတာတစ်ခုဖြစ်တယ်လို့နေ့စဉ်ခီးသည်9သိန်းလောက်အသုံးပြုနေကြတဲ့ဘူတာဖြစ်တယ်လို့ SNCF မြေထားလုပ်ငန်းကပြောပါတယ်ဂါဒူနော့ဘူတာကနေဗြိတိန်နိုင်ငံလန်ဒန်မြို့နဲ့ဘယ်ဂျီယံနိုင်ငံဘရာဆဲမြို့တော်ကိုသွားတဲ့မြေထားခီးစင်တွေထိခိုက်ကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးလန်ဒန်ကနေပါရီကိုရေအောက်ကနေဆက်ထားတဲ့မြေထားခီးစင်တွေအလုံးရပ်ဆိုင်းလိုက်ရတဲ့အတွက်လန်ဒန်ပန်ခရက်စ်နိုင်ငံတကာဘူတာရုံမှခီးတယ်တွေအများအပြားတောင်းတင်းနေကြပါတယ်။ဒုတိယကမ္ဘာစစ်ထဲကမပေါက်သေးတဲ့ဘုံကိုရှင်းနိုင်တဲ့အထိမြေထားခီးစင်တွေရပ်ထားဖို့ပြင်သစ်ရဲတပ်ဖွဲ့ကပြောကြားထားပါတယ်ခင်ဗျာ။